ကျန်းချာရေးဝန်ကြီးဌာနကရေးဆွဲတင်သွင်းတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာနိုင်ငံတကာသတင်းမီဒီယာစံညွှန်းတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်အမျိုးသားလွှတ်တော်ကပယ်ချလိုက်မယ်လို့မျှော်လင့်တဲ့အကြောင်းနယ်စည်းမထားသတင်းတောင်များအဖွဲ့ RSF ကတိုက်တွန်းလိုက်ပါတယ်။ပြည်တွင်းသတင်းမီဒီယာသမားတွေရဲ့ကန့်ကွက်မှုတွေကြားကပြည်သူလွှတ်တော်မှာတည်ပြုလိုက်တဲ့ဥပဒေကြမ်းကိုပြင်ဆင်သုံးသပ်ရေးဆွဲဖို့လည်းအကြံပေးခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူတွေကအပြည့်အစုံကိုပြောပြပေးမှာပါရှင်။
ပြည်ပြည်ပါသတင်းမီဒီယာတွေနဲ့မီဒီယာအဖွဲ့အစည်းတွေကကန့်ကွက်ထားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဇူလိုင်လ၄ရက်နေ့ကပဲအတည်ပြုလိုက်တာဖြစ်ပါတယ်။ပြန်ကြားရေးဌာနကရေးဆွဲတင်သွင်းထားတဲ့ဒီဥပဒေမူကြမ်းဟာသတင်းမီဒီယာလွတ်လပ်ခွင့်တွေကိုထိန်းချုပ်ကန့်သတ်ထားဆဲဖြစ်ပြီးတော့နိုင်ငံတကာသတင်းမီဒီယာစံချိန်စံကျွန်းတွေနဲ့ကိုက်ညီမှုမရှိဘူးလို့နေစည်းမထားသတင်းတောက်များအဖွဲ့ ISF ကဝေဖန်ပြောဆိုလိုက်ပါတယ်
။ Reporters Without Borders regrets that the lower house has adopted the printing and publishing enterprise law, and we hope that the upper house will reject it. This law is
မြန်မာပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တဲ့ကိစ္စကိုနယ်စည်းမထသတင်းတော်များအဖွဲ့အစည်းနဲ့စိတ်မကောင်းဖြစ်ရပါတယ်။ဒီမူကြမ်းကိုမြို့သားလွှတ်တော်ကပယ်ချဖို့ကျွန်တော်တို့မျှော်လင့်နေပါတယ်။ဒီမူကြမ်းကနိုင်ငံတကာသတင်းမီဒီယာစံချိန်စံညွှန်းတွေနဲ့ကိုက်ညီမှုမရှိပါဘူးရှင်။ဥမာဆိုရင်ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဝေဖန်ခွင့်တားမြစ်ထားသလိုပြီးတော့ပုံနှိပ်မီဒီယာထုတ်ဝေခွင့်မှတ်ပုံတင်မှုတွေကိုလည်းကန့်သတ်ထားတော့ဖြစ်ပါတယ်။ဒါကြောင့်မလို့သတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့သတင်းမီဒီယာတွေကိုထိတ်ချုပ်ခွင့်ရစေမှာဖြစ်ပါတယ်
။နေစီမထသတင်းတောက်များအဖွဲ့ ISF ရဲ့ Washington DC တာဝန်ခံ Delphin Helgan ပြောသွားတာပါ။ပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကပါအတည်ပြုပြီးသမ္မတကလက်မှတ်ထိုးမယ်ဆိုရင်တော့ဒီဥပဒေအတည်ဖြစ်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာစာနယ်ဇင်းကောင်စီယာယီနဲ့ပြည်တွင်းသတင်းသမားတွေကတော့ဒီဥပဒေကိုအပြင်းထန်ကန့်ကွက်နေတာဖြစ်ပါတယ်။သမ္မတခွင့်ပြုချက်နဲ့ဖွဲ့စည်းထားတဲ့မြန်မာစာနယ်ဇင်းကောင်စီယာယီဟာပြည်ချာရေးဝန်ကြီးဌာနရဲ့သဘောတူညီမှုနဲ့လည်းမီဒီယာဥပဒေတရက်ကိုရေးဆွဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလိုရေးဆွဲနေတဲ့အချိန်မှာပဲပြည်ချာရေးဝန်ကြီးဌာနကလည်းတီးတက်မှုချမ်းတရက်ရေးဆွဲပြီးတော့လွှတ်တော်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။မြန်မာစာနယ်ဇင်းကောင်စီကတော့ပြန်ကြရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုလက်မခံနိုင်တဲ့အကြောင်းအတိအလင်းထုတ်ပြန်ကန့်ကွက်ထားသလိုပြန်ကြရေးနဲ့စာနယ်ဇင်းကောင်စီအကြားမှာအကြိမ်ကြိမ်ဆွေးနွေးညှိနှိုင်းခဲ့တာတွေကိုပြန်ကြရေးဝန်ကြီးဌာနဘက်ကပြစ်ပယ်ခဲ့တယ်လို့လည်းသူတို့ကပြောဆိုထားတာပါ။ဒါပေမဲ့ပြန်ကြရေးဝန်ကြီးဌာနဘက်ကတော့မြန်မာစာနယ်ဇင်းကောင်စီနဲ့သူတို့အကြားမှာညှိနှိုင်းဆွေးနွေးမှုတစ်ကြိမ်သာရှိခဲ့ပြီးတော့သဘောတူညီချက်တိတိကျကျရယူခဲ့တာလည်းမရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။ISF ကဒယ်ဖင်ဟဲလ်ကန်ကတော့မြန်မာစုရအနေနဲ့မီဒီယာဥပဒေရေးဆွဲတဲ့နေရာမှာပြည်တွင်းသတင်းမီဒီယာတွေနဲ့တိုင်ပင်ညှိနှိုင်းပြီးသတင်းသမားတွေရဲ့အကြံပြုချက်တွေကိုထည့်သွင်းစဉ်းစားဖို့အရေးကြီးတယ်လို့ဆိုပါတယ
်။ We are aware that the reform of media legislation is a long process, but that requires the involvement of many government bodies, but it involves also the Burmese media themselves.
သတင်းမီဒီယာဥပဒေတရက်ပြင်ဆင်ပြထမ်းမှုဆိုတာဟာအစိုးရအဖွဲ့အစည်းတွေမြမသတင်းမီဒီယာအဖွဲ့အစည်းတွေအားလုံးပါဝင်ပြီးတော့အချိန်ယူညှိနှိုင်းဆောင်ရွက်ရတဲ့ကိစ္စတစ်ခုဆိုတာကျမတို့နားလည်ပါတယ်။ဒီဥပဒေမူကြမ်းရေးဆွဲရမှာသတင်းတောက်တွေမီဒီယာသမားတွေရဲ့အကြံပြုချက်တွေကိုနားထောင်ပြီးတော့ထက်သွင်းစဉ်းစားဖို့လိုပါတယ်။နယ်စည်းမထသတင်းတောက်များအဖွဲ့အစည်းတွေလည်းသတင်းမီဒီယာဥပဒေပြင်ဆင်ရေးဆွဲမှုနဲ့ပတ်သက်လို့မြမအစိုးရကိုအကြံပြုတင်ပြရတာရှိပါတယ်။ဒီလိုမျိုးအကြံပြုချက်တွေကိုထည့်သွင်းစဉ်းစားနိုင်မယ်လို့မျှော်လင့်ပါတယ်
။ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတယ်လို့ပြောနေတဲ့မြန်မာအစိုးရအနေနဲ့သတင်းမီဒီယာဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအမှန်တကယ်လှုပ်ဆောင်ပြသဖို့လိုတယ်လို့လည်း Delphin Helga ကပြောသွားပါတယ်။ပြည်ချာရေးဝန်ကြီးဌာနကအဆိုပြုတည်သွင်းထားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းအရဆိုရင်တော့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ကုန်အခြေခံဥပဒေကိုဝေဖန်ထောက်ပြတာဒါမှမဟုတ်သတင်းရေးသားတာအပါအဝင်အကြောင်းအရာအတော်များများကိုတင်ပြခွင့်ကန့်သတ်ထားသလိုအစိုးရထံမှသက်ဆိုင်ရာလုပ်ငန်းအတိအမှတ်ပြုလက်မှတ်မရှိဘဲနဲ့ထုတ်ဝေခဲ့ရင်ထောင်နဲ့6လအထိပြစ်ဒဏ်ချမှတ်ခံရမယ်ဆိုပြီးတော့လည်းဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်ဒီဥပဒေမူကြမ်းဟာလွန်ခဲ့တဲ့1962ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ပုံနှိပ်ထုတ်ဝေခြင်းဆိုင်ရာဥပဒေနဲ့ကွာခြားမှုသိမ့်မရှိဘူးလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်။